လွန်ခဲ့တဲ့နှစ်30 1989ခုနှစ်ကနိုင်ငံတော်ယဟန်ရှင်လူကျောင်းသားပြည်သူအများတိုင်းပြည်လုံးအတိုင်းအတာနဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူမှုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့လို့အခုအချိန်ထိပြည်သူလူထုလိုလားတောင်းထားတဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူအခွင့်အရေးတွေမရသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်။အဓိကကတော့2008အခြေခံဥပဒေကြောင့်ဖြစ်ပြီးအခြေခံဥပဒေပြင်ဆင်နိုင်ရေးအပါအဝင်၈လေးလုံးလူထုရေးတော်ဘုံကြီးရဲ့အဓိကဘုံရည်မှန်းချက်ဖြစ်တဲ့တိုင်းပြည်မှာစစ်မှန်တဲ့ဒီမိုကရေစီစနစ်ရရှိအောင်ပြည်ရင်းပြည်ပဒီမိုကရေစီအင်အားစုတွေဆက်လက်ကြိုးပမ်းသွားဖို့လည်းတိုက်တွန်းထားပါတယ်။၈လေးလုံးနှစ်30ပြည်အခမ်းအနားကျင်းပဖို့ပြင်ဆင်နေတဲ့မြန်မာပြည်ကအခြေအနေအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့မှာကျင်းပပြီးစီးသွားတဲ့အခမ်းအနားတွေအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်1988ခုနှစ်မှာမြန်မာတိုင်းနိုင်ငံတိုင်းတာနဲ့ဒီမိုကရေစီအင်အားစုတွေအပါအဝင်ယဟန်ရှင်လူကျောင်းသားပြည်သူအပေါင်းလမ်းမတွေပေါ်ထွက်ပြီးဆရာနာရှင်ကိုဆန့်ကျင်တိုင်းပြည်အတွက်စစ်မှန်တဲ့ဒီမိုကရေစီရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဟာဆိုရင်လာမယ့်ဩဂုတ်လ10ရက်နေ့မှာတော့နှစ်ပေါင်း30တိတိပြည့်မြောက်တော့မှာဖြစ်ပါတယ်ဒီ88ဒီမိုကရေစီရေးတော်ဘုံကြီးဟာမြန်မာတမိုင်းမှာအကြီးမားဆုံးနိုင်ငံရေးအရာပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တဲ့လူထုလှုပ်ရှားမှုတစ်ရက်လည်းဖြစ်ပါတယ်နှစ်ပေါင်း30ကြာကာလတာအတွင်းမြန်မာနိုင်ငံမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရက်သားအစိုးရတရက်အုပ်ချုပ်တဲ့အထိအုပ်ချုပ်ရေးအာဏာကိုရယူနိုင်ခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတိတာထင်ရှားတဲ့နိုင်ငံရေးအပြောင်းအလဲတွေမတွေ့ရဘဲရှစ်လေးလုံးလူထုရေးတော်ဘုံကြီးကနေပြည်သူအများလိုလားတောင်းတခဲ့ကြတဲ့စစ်မှန်တဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူ့ခွင့်ရေးတွေအပြည့်အဝရဖို့ကတော့စိန်ခေါ်မှုအခက်အခဲတွေနဲ့ရင်ဆိုင်နေရတုံးပဲလို့ပြည်တွင်းပြည်ပဒီမိုကရေစီအင်အားစုတွေကထောက်ပြပါတယ်ရှစ်လေးလုံးနှစ်30ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံတဝန်းကျင်းပဖို့ပြင်ဆင်နေကြပြီးဆရာကြီးသခင်ကိုရောမိုင်းမိုင်းကွန်ရဲ့အနေနဲ့လည်းရှစ်လေးလုံးရေတော်ဘုံကြီးရဲ့အထိမ့်မှတ်အနေနဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေရဲ့သဘောထားကိုထုတ်ပြန်ကြမှာဖြစ်ပြီးအဓိကကတော့ရှစ်လေးလုံးရေတော်ဘုံကနေလူထုတောင်းဆိုခဲ့တဲ့ဒီမိုကရေစီစနစ်ကိုရရှိဖို့ဆိုရင်တော့2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်မယ်လို့ဆရာကြီးသခင်ကိုရောမိုင်းကွန်ရဲ့ကဦးထိုးဝင်းငိမ့်ကအခုလိုသုံးသပ်ပါတယ
်ရှစ်လေးလုံးလူဒီမိုကရေစီရေတော်ဘုံကြီးပေါ့ပြီးခဲ့တာနှစ်30ရှိပြီတော့ကျွန်တော်ဆိုရင်ကတော့အဲဒီ88တုန်းကဒီလူကြီးတောင်းဆိုခဲ့တဲ့အခြေအနေတွေကျွန်တော်တို့ပြည်ဝမရသေးဘူးလို့ပြောပါတယ်အဲဒီတုန်းကတော့ကျွန်တော်တို့ကဟိုဒက်ဖက်ချီအဖွဲ့ကြီးရဲ့ပါတီကိုတင်တောင်းဆိုခဲ့တာပေါ့ဒါအဲ့မှာဒီမိုကရေစီရရှိရေးပါလဲဒါပြောခဲ့ကြတာပေါ့နော်အဲဒီမိုကရေစီအခြေခံခွင့်ရေးတွေကလည်းအခုအချိန်မှာကျွန်တော်ဆက်ကြည့်တာဆိုရင်လူ့စာပြောဆိုခွင့်တွေကကြီးအောင်လုပ်ပါဘူးအဲ့လိုလိုက်တွေကကရှိတာမျိုးကျုံးနေရအဲ့ဒီဒီနေ့ဒီမှာကျွန်တော်တို့ကျုံးနေရတဲ့အဲစိတ်ခေါ်မှုတွေအဲခေါ်ကြည့်မှုတွေအဲဒီတော့ရှိပေါ်ပြီးတော့ကျွန်တော်တို့ရှင်းနေရတဲ့
ရှင်းလင်းလို့ရတော်ဘုံကြီးအတွင်မှာငိမ့်ချန်းစွာဆန္ဒပြခဲ့ကြတဲ့ယဟန်ရှင်လူပြည်သူတွေကိုစစ်တပ်ကနေအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်နိုင်ငံတော်ဝန်ထောင်ထဲချပြီးတင်ဆုံခဲ့ကြရပါတယ်အဲ့ဒီတော့ကတင်ဆုံပြောင်းဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူပြည်သူတွေရဲ့စိတ်ရင်အတိအကျသိနိုင်ရေးအတွက်ကိုလည်း88မျိုးဆက်တွေကမှတ်တမ်းပြုစုနေကြပါတယ်မနေ့ကဩဂုတ်လ6ရက်နေ့ကနေဩဂုတ်လ10ရက်နေ့ထိရန်ကုန်တက္ကသိုလ်ကျောင်းဝင်းထဲမှာတော့88မျိုးဆက်ကျောင်းသားတွေစုပေါင်းပြီးတော့ရှစ်လေးလုံးနေ30ပြည့်အခမ်းအနားကျင်းပဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်အဓိကကတော့ရှစ်လေးလုံးရေတော်ဘုံကြီးရဲ့အထိမ့်မှတ်သမိုင်းဆိုင်ရာအထောက်အထားသတင်းမှတ်တမ်းတွေကျောင်းသားလှုပ်ရှားမှုတွေရဲ့သမိုင်းမှတ်တမ်းတွေကိုတင်ဆက်ထားတဲ့ရှစ်လေးလုံးသမိုင်းပြတိုက်ကိုဖွင့်လှစ်ပြသမှာဖြစ်ပြီးမြန်မာပြည်ဒီမိုကရေစီရဲ့နေ30ခီးအပါအဝင်တိုင်းရင်းသားတန်းတူညီမျှရေးဖက်ဒရယ်ပြည်ထောင်စုနဲ့မြန်မာနိုင်ငံရေးမြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်စနစ်စတဲ့ခေါင်းစဉ်တွေနဲ့ရှစ်လေးလုံးကျောင်းသားမျိုးဆက်တွေဒီမိုကရေစီအင်အားစုတွေကဥဆောင်ဆွေးနွေးကြမှာဖြစ်တယ်လို့ရှစ်လေးလုံးမျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်ခဲ့တဲ့ဦးသက်ထွန်းကအခုလိုရှင်းပြပါတယ
်။၆ရက်နေ့မနေ့ရှင်းနိုင်ခွင့်ကစမယ်။ဒီရှင်းရနေ့နေ့လည်း၁၂နာရီမှာတင်ဝင်ခန္ဓာအကုန်လုံးပြီးမယ်။မနေ့ပြန်တော့ဥစားကမနေ့ရှင်းနိုင်ခွင့်မှာအခမ်းအနားဖွင့်မယ်။နော်အဲ့အခမ်းအနားဖွင့်တဲ့ဥစားကတော့အာစီမာပဲအခမ်းအနားဖွင့်တယ်လို့လုပ်လိုက်မယ်ပြောမယ်။အာစီမာကအဓိကကြာခန်းနေရှိရယ်နော်။ဒီရှင်လေးလုံးနဲ့ပတ်သက်တဲ့သမိုင်းကြောင်းပြကန်းတွေရှိတယ်။ဒါကနိုင်ငံချင်းသားတွေနဲ့ပတ်သက်တဲ့ OADB ပြကန်းရှိတယ်။နောက်က AB ကရဲဘော်တွေကလာတဲ့ AB တွေနဲ့ပတ်သက်တဲ့ပြကန်းတွေရှိတယ
်။တ
ကယ်ဆက်ပြီးတော့ဆွေးနွေးမှာကပထမဆုံးဆက်ဆွေးနွေးမှာကမြန်မာဒီမိုကရေစီရေး30ခီးဒုတိယပိုင်းဆွေးနွေးပွဲကတော့တိုင်းရင်းသားများဒန်းလူကြီးများရေးနဲ့ဖက်ဒရယ်ပြည်ထောင်စုအဲ့ဒါက6ရက်နေ့အစီအစဉ်။ခုနှစ်ရက်နေ့ကျတော့မနေ့9နာရီကနေပြီးတော့ဆက်မယ်ဆွေးနွေးပွဲကိုမြန်မာနိုင်ငံရေးနဲ့ဆရာနာရှင်စနစ
်
ဒီလိုပဲကောင်းစဉ်၃ခုနဲ့အပိုင်း၃ပိုင်းဖြစ်ဆွေးနွေးမယ်။ရှင်းရင်းဒီမှာတော့လောလောဆယ်တော့၁၀နာရီလောက်ကိုကြာထားတယ်။အဲဒီ၁၀နာရီလောက်ကနေပြီးတော့၁၂နာရီလောက်အထိပေါ့နော်အခမ်းအနားကိုကြာထားတယ်။အဲဒီအားကိုတော့ အာစီထဲမှာပဲအခမ်းအနားကိုအပြည့်အစုံကျင်းပမယ်
ဟုတ်ကဲ
့အကြမ်းပြောမယ်ဆိုရင်တော့ဒီအခမ်းအနားအစီအစဉ်လိုအလေးပြုတာပါညာရှိမယ်အဲနှုတ်ခွန်းဆက်စကားပြောတာရှိမယ်ပြီးတော့ဆွေးနွေးပွဲရဲ့ရလဒ်တွေကိုထုတ်ပြန်တဲ့အချက်လက်တွေကိုထုတ်ပြန်တဲ့ဟိုထုတ်ပြန်ကြေညာချက်လို့ပြောရမလားဒီသဘောထားစာတမ်းလို့ပြောရမလားတော့မသိပါဘူးဒီနိုင်ငံဆွေးနွေးချက်ပေါ့အဓိကဆွေးနွေးချက်တွေကိုဆွေးနွေးပွဲရတဲ့ကောင်းဆုံးချက်တွေကိုအားလုံးကိုတည်ပြတဲ့သဘောပေါ့နော်အဲအဲ့ဒါမတိုင်ခင်မှာတုံဝင်လာပြီးပြီးပို့တဲ့ဥစ္စာတွေကဒီချိုးတုံးရွာတွေကိုကပ်ပြမယ်။ရောက်တဲ့တုံးရွာအကုန်လုံးကိုကပ်ပြနိုင်ဖို့တော့အချိန်ခက်ခဲကြောင့်မဖြစ်နိုင်ဘူးလေ။ပြီးတဲ့အခါကျတော့နောက်ဆုံးကျေးဇူးတင်စကားနဲ့ခန္ဓာပိတ်ချောင်းပေါ့
။မြန်မာနိုင်ငံမှာ8,230ပြည့်ခန္ဓာတွေကျင်းပဖို့ပြင်ဆင်နေကြချိန်မှာပဲနိုင်ငံတကာရောက်ဒီမိုကရေစီအင်အားစုတွေကလည်း8,000ခန္ဓာတွေကိုစုပေါင်းကျင်းပနေကြပါတယ်။ဩဂုတ်လ4ရက်နေ့ကကနေဒါနိုင်ငံတော်ရန်တိုမြို့မှာကျင်းပခဲ့တဲ့8,230ပြည့်ခန္ဓာကိုတော့အမေရိကန်ပြည်ထောင်စုကနေဒါနဲ့နိုင်ငံတကာကဒီမိုကရေစီအင်အားစုတွေတက်ရောက်ခဲ့ကြတဲ့အကြောင်းအခမ်းအနားဖြစ်မြောက်ရေးဦးဆောင်သူတဦးဖြစ်တဲ့88မျိုးဆက်ဒီမိုကရေစီရေးလှှရှားသူတဦးဖြစ်တဲ့ဦးညွန့်လှကပြောပြပါဗျ
။ကျွန်တော်တို့ဒီကနေဒါမှာခြေလေးလုံးခန္ဓာကိုမနေ့ကအစီအစဉ်နှစ်ပိုင်းခွဲပြီးတော့လုပ်ပါတယ်။ခြေလေးလုံးနဲ့ပတ်သက်တဲ့အကြောင်းအရာတွေ၊ကြပြရွတ်ဆိုဝဲတွေ၊ခြေလေးလုံးအကြောင်းဟောပြောတာတွေ၊နောက်တစ်ခုဧည့်သည်တော်တွေအဖြစ်အာဝင်းကြီးရောင်းဦးစိန်ဝင်းကလည်းတက်ရောက်အမှစကားပြောကြတာတွေရှိတယ်လို့နောက်ပြီးတော့88နိုင်ငံတကာမှာရှိနေတဲ့ရောက်နေတဲ့အုပ်စုတွေပေါ့အထူးသဖြင့်အမေရိကန်နဲ့ကနေဒါမှာရှိနေကြတဲ့ရဝေးက88ရဲဘော်ဟောင်းများတွေကလည်းကိုတော်အောင်ကျော်တို့အပါအဝင်ပေါ့လေဒါရောက်ပြီးတော့စကားပြောကြပါတယ်အလူအပြင်အနည်းဆုံး200ကျော်လောက်တက်ရောက်တဲ့အတွက်အခမ်းအနားကတော်တော်စည်စည်ကာကာလေးရှိတာကိုတွေ့ရတယ်အနောက်ဒုတိယပိုင်းအစီအစဉ်မှာတော့ခြေလေးလုံးတိုက်ပွဲဝင်တခြင်းများကိုတည်ဆိုခဲ့တဲ့အစိုးရကမောင်းကနေပြီးတော့ကြောက်လာတဲ့ FBI ဇက်ကိုသူ့ရဲ့တိုက်ပွဲဝင်ဒီမိုကရေစီတချင်းများနဲ့ပြေပေါ်တာကိုတွေ့ရပါတယ်။ဆင်အနာရှင်စနစ်အပြီးတိုင်ချုပ်ငြင်းရေးနဲ့ပြည်တွင်းနိုင်ငံတည်ဆောက်ရေးဆိုတဲ့ကိစ္စတွေကိုလေးပေးဆွေးနွေးပြီးတော့မပြတ်မနေကျွန်တော်တို့ရဲ့ရည်မှန်ချက်ပန်းနိုင်မှုရောက်ဖို့အတွက်ကျွန်တော်တို့အားလုံးဝိုင်းဝန်းကူညီပံ့ပိုးပြီးတော့နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့ပြည်တွင်းပြည်ပချိတ်ဆက်ပြီးတော့လောက်ကန်ဆောင်ရသွားမယ်ဆိုတာတွေကိုဆွေးနွေးပြောကြပါတယ်ခင်ဗျာ
။ဩဂုတ်လ၄ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုမြောက်ကိုရယ်လိုင်းနာပြည်နယ်ချမ်ပါဟင်းမှာလဲ8,230ပြည့်အခမ်းအနားကိုဓမ္မိကယာမသာသနာ့ရိပ်သာကျောင်းတိုင်မှာကျင်းပပြီးတော့အမေရိကန်ပြည်ထောင်စုတော်ဝန်ကဒီမိုကရေစီအင်အားစုတွေတက်ရောက်ကြပါတယ်။အခမ်းအနားမှာတော့မြန်မာဒီမိုကရေစီရေးနဲ့လက်ရှိနိုင်ငံရေးအခင်းအကျင်းတွေကိုသုံးသပ်ဆွေးနွေးခဲ့ကြတယ်လို့မြောက်ကိုရိုလိုင်းနာပြည်နယ်ကမြန်မာဒီမိုကရေစီရဲ့လှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုအောင်တန်းကအခုလိုပြောပြပါတယ်
။မြောက်ကိုရိုလိုင်းနာမှာ230ပြည့်ခြေလုံးခန္ဓာကိုရှင်းပါတယ်ပေါ့။အဲ့ဒါကတော့အဓိကကတော့ကြာဆုံးသွားတဲ့88ပြည့်ဦးစီတိုက်ပွဲမှာကြာဆုံးသွားတဲ့ရဟန်းရှင်သူကျောင်းသားပြည်သူပေါင်းလို့ဆိုလို့ဖုန်းဆက်ကြတယ်ပေါ့နော်။နောက်ဒုတိယချက်ကတော့ဒီခြေလုံး230ပြည့်ရှင်းပါတဲ့ဒီအကြီးအကဲချက်တရားတော့ဒီကတော့ကျွန်တော်2008ဖွဲ့စည်းပုံကြီးကတော့ကျောင်းသမီးရှိတယ်ဦးစစ်တပ်အောက်မှာပဲသွားပြီးတော့ဟလာဆိုရတရားကရှိနေရဆိုတဲ့ပုံမှာလည်းကျွန်တော်တို့ကျောင်းလဲဖို့ဆိုတဲ့ဟာမျိုးတွေရှိတယ်လို့တိုင်းမအင်အားစုတွေကလည်းဒီဖက်ဒရယ်ပြောင်းလို့စနစ်ကိုလိုအပ်တယ်ဆိုတဲ့အကြောင်းတွေကိုပြောတဲ့တိုင်းမအင်အားစုတွေကတော့ပြောတဲ့ဥစ္စာတွေရှိပါတယ
်ကျွန်တော်တို့ရဲ့ဆောင်းတောင်းဆိုမှုတွေကတော့ပြည်စုံတွေကိုခြေလေးလုံးနဲ့အဓိကယူမှန်းချက်ပိုင်းကတော့ပြည်စုံတွေဖြစ်နေ
မြန်မာနိုင်ငံမှာအကြီးမားဆုံးလူမှုအုံကြွမှုကြီးဖြစ်ခဲ့တဲ့ရှင်လင်းလုံးဒီမိုကရေစီအရေးတော်ပုံကြီးည30တင်းတင်းပြည့်တဲ့နေ့လာမယ့်ဩဂုတ်လ10ရက်နေ့ကြရောက်ချိန်မှာလဲရန်ကုန်မန္တလေးပါဝင်ပြည်내နဲ့တိုင်းအသီးသီးမှာရှင်လင်းလုံးမှာပါဝင်ခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေကျောင်းသားတွေလူငယ်မျိုးဆက်တွေနဲ့လူခွေရတက်ကြွလှုပ်ရှားသူတွေကရှင်လင်းလုံး230ပြည့်ထိမ့်မှပွဲတွေကျင်းပမှာဖြစ်တယ်လို့ရှင်လင်းလုံးရေတော်ဘုံအတွင်းမှာအသက်ပေးခဲ့ကြတဲ့ဒီမိုကရေစီရေလှုပ်ရှားသူတွေအတွက်စွန့်တို့အမျှဝေတဲ့အလှူဒန်းပွဲတွေကိုလည်းကျင်းပကြမှာဖြစ်ပါတယ်ရှင်